တော်ရရှင်များခင်ဗျာနိုင်ငံတော်သမ္မတဦးသိန်းစိန်ကိုဂျပန်နိုင်ငံမနီချီရှင်ဘုံသတင်းစာကဧပြီလ9ရက်မနေ့ကနေပြည်တော်မှာတွေ့ဆုံမေးမြန်းခဲ့ပါတယ်သမ္မတဦးသိန်းစိန်အနေနဲ့ဂျပန်သတင်းစာတစ်စောင်ရဲ့တွေ့ဆုံမေးမြန်းမှုကိုပထမဦးဆုံးအကြိမ်လက်ခံဖြေဆိုခဲ့တာလို့အဲ့ဒီသတင်းစာမှာဖော်ပြထားပါတယ်မနီချီရှင်ဘုံသတင်းစာရဲ့တွေ့ဆုံမေးမြန်းခဲ့တာတွေကအမေးအဖြေတချို့ကိုကောက်နှုတ်ဖော်ပြပါမယ်ပထမဆုံးအနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာအောင်မြင်ခဲ့တာတွေမအောင်မြင်သေးတာတွေနဲ့ပတ်သက်ပြီးမနီချီသတင်းစာကမေးမြန်းတဲ့အခါမှာသမ္မတဦးသိန်းစိန်ကအောင်မြင်တာတွေရှိတယ်လို့မအောင်မြင်သေးတာတွေလည်းရှိပါတယ်။အဓိကအောင်မြင်မှုကတော့စစ်အစိုးရကနေပြည်သူ့ကရွေးကောက်တင်မြှောက်တဲ့ဒီမိုကရေစီနည်းကြအစိုးရအဖြစ်သူထွက်တန်းယူမရှိဘဲညင်ညင်သာသာအသွင်ကူးပြောင်းနိုင်ခဲ့တာပဲဖြစ်ပါတယ်။မအောင်မြင်သေးတာတွေကတော့ရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးပဋိပက္ခတွေကိုပြင်းထန်အောင်မဖြစ်ရှင်းနိုင်သေးပါဘူး။အဲ့ဒီပဋိပက္ခတွေပြေလည်အောင်အစွမ်းကုန်ကြိုးစားနေရဆဲပဲဖြစ်ပါတယ်။နောက်တစ်ခုကငင်းကြရေးကိစ္စပါပြီးခဲ့တဲ့၄နှစ်အတွင်းပြည်တွင်းငင်းကြရေးအတွက်တဆင်ချင်းကြိုးပမ်းခဲ့ရမှာအခုအခါတပြည်လုံးအပြစ်ခတ်ရစရေးသဘောတူညီချက်မူကြမ်းကိုတော့လက်မှတ်ရထုတ်နိုင်ခဲ့ပါပြီဒါပေမဲ့ဆက်ပြီးတော့လှုပ်ရှားရတွေအများကြီးရှိနေပါသေးတယ်နောက်ထပ်မအောင်မြင်သေးတဲ့အဓိကပြဿနာကတော့စီးပွားရေးပါတိုင်းပြည်ရဲ့အမျိုးသားအသင်းထောက်လုပ်မှု GDP တန်ဖိုးကတိတိတသာတက်လာခဲ့ပေမဲ့ပြည်သူတဦးချင်းရဲ့တစ်နှစ်ဝင်ငွေကတော့အမေရိကန်ဒေါ်လာနဲ့တွက်ရင်ဒေါ်လာ1000ပဲရှိနေပါသေးတယ်အစိုးရအနေနဲ့ကတဦးချင်းဝင်ငွေတစ်နှစ်ကိုဒေါ်လာ3000နဲ့5000ကြားတိုးတက်လာဖို့ညွှန်မှတ်ထားတာဖြစ်ပါတယ်လို့သမ္မတဦးသိန်းစိန်ကဖြေကြားခဲ့ပါတယ်။ဆက်လက်ပြီးမနီချီသတင်းစာကတိုင်းရင်းသားအဖွဲ့တွေနဲ့အပြည့်ရမူကြမ်းလက်မှတ်ရထုတ်ပြီးတဲ့အချိန်မှာအခြေခံဥပဒေပြင်ဆင်ဖို့အထူးသဖြင့်ပုံမှန်436ခုပြင်ဆင်ဖို့အချိန်ကျပြီထင်ပါသလားလို့မေးမြန်းတဲ့အခါမှာသမ္မတဦးသိန်းစိန်ကအခြေခံဥပဒေမှာတိုင်းပြည်ရဲ့အခြေအနေအရပြင်ဖို့လိုတယ်ဆိုရင်လွှတ်တော်ကပြည်သူ့ဆန္ဒကိုခံယူပြီးအခြေခံဥပဒေကညွှန်ပြထားတဲ့နည်းလမ်းတွေနဲ့ပြင်ဆင်နိုင်ကြောင်းဖြေကြားခဲ့ပါတယ်။ဒီအခါမနီချီသတင်းစာကတကယ်လို့အခြေခံဥပဒေမပြည့်မှုဆိုရင်ဒေါက်တာစုကြည်ရဲ့နိုင်ငံရေးအခန်းကဏ္ဍနဲ့ပတ်သက်လို့သမ္မတကြီးအနေနဲ့ဘယ်လိုများမြင်ရောက်ထားပါသလဲလို့မေးမြန်းခဲ့ပါတယ်။အဲ့ဒီမေးခွန်းကိုသမ္မတဦးသိန်းစိန်ကဒီကိစ္စနှစ်ပိုင်းရှိပါတယ်။ပထမပိုင်းကအခြေခံဥပဒေပြင်မဲ့မပြည့်မှုဆိုတာပြည်သူကရွေးချယ်တဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ဆုံးဖြတ်ချက်တွေအပေါ်မူတည်ပါလိမ့်မယ်။ဒါကြောင့်ဘယ်လိုပြင်မဲ့ဆိုတဲ့တချို့အပိုင်းကိုလွှတ်တော်ကဆောင်ရွက်တချို့ပြင်မဲ့အပိုင်းတွေကိုပြည်သူဆန္ဒသိရှိပြီးတဲ့အခါမှာဆောင်ရွက်ရမှာဖြစ်ပါတယ်။မေးခွန်းမှာပါတဲ့တကယ်လို့အခြေခံဥပဒေမပြည့်မှုဆိုရင်ဆိုတာကတော့ထင်မြင်ချက်တစ်ခုသာဖြစ်ပါတယ်။ပြင်မဲ့မပြည့်မှုဆိုတာဒေါက်တာစုကြည်လျှောက်တဲ့လမ်းသူ့ရဲ့ကြီးမားချက်ဆန္ဒသူ့ရဲ့လမ်းကိုသူကိုယ်တိုင်ရွေးချယ်ရမှာဖြစ်ပါတယ်လို့သမ္မတဦးသိန်းစိန်ကဖြေကြားခဲ့ပါတယ်။၆ပွင့်ဆိုင်တွေ့ဆုံပွဲမှာအခြေခံဥပဒေပြင်ဆင်ရေးအပေါ်သမ္မတရဲ့သဘောထားမူဝါဒနဲ့ပတ်သက်ပြီးမနီချီသတင်းစာကမေးမြန်းရမှာတော့၆ပွင့်ဆိုင်တွေ့ဆုံပွဲကိုလွှတ်တော်ကနှုတ်ဆက်ခဲ့တာဖြစ်ပါတယ်။အဲဒါကြောင့်ဦးဆုံးပထမနားထောင်မယ်လွှတ်တော်ရဲ့သဘောထားအမြင်ကိုလေ့လာမယ်သူတို့ရဲ့ဆုံးနေချက်တွေအမြင်တွေကိုသိပြီးမှဆုံးဖြတ်နိုင်မှာဖြစ်ပါတယ်အခုချက်ချင်းပြောဖို့ခက်ပါတယ်လို့ဦးသိန်းစိန်ကဖြေကြားခဲ့ပါတယ်တကယ်လို့ဒုတိယကြိမ်သမ္မတဖြစ်အရွေးခံရမယ်ဆိုရင်ဒုတိယတက်တန်းအတွက်ပထမဦးစားပေးအလုပ်ကဘာများဖြစ်မလဲဆိုတဲ့မေးခွန်းကိုတော့သမ္မတဦးသိန်းစိန်ကဦးစားပေးကိစ္စမတိုင်ခင်နောက်ထပ်တစ်ကြိမ်အရွေးခံမခံဆိုတာကပို့ပြီးတော့အဓိကကြားပါတယ်အခုအသက်80ထဲမှာပါကျမကြီးလည်းမကောင်းပါဘူးဖြစ်နိုင်ရင်တော့နားကျင်ပါတယ်ဒါပေမဲ့တိုင်းပြည်ရဲ့လူထုရဲ့အခြေအနေအရဆုံးဖြတ်ရမှာဖြစ်ပါတယ်အခုထိတော့မဆုံးဖြတ်ရသေးပါဘူးလို့သမ္မတဦးသိန်းစိန်ကဖြေကြားခဲ့တဲ့အကြောင်းကောက်နှုတ်တင်ပြလိုက်ရပါတယ်